မြန်မာနိုင်ငံကိုနှစ်ရက်ကြာခီးစဉ်အဖြစ်ရောက်ရှိနေတဲ့အိန္ဒိယနိုင်ငံသားအတွင်းဝင်တဲ့အိန္ဒိယတပ်မတော်ကြီးတပ်ဦးစီးချုပ်ဟာမြန်မာတပ်မတော်ထိခိုက်ကောင်းဆောင်အနေနဲ့ဒီကနေ့ပဲတွေ့ဆုံခဲ့ပြီးနှစ်နိုင်ငံအရေးဆွေးနွေးခဲ့သလိုကိုဗစ်ရောဂါကုသဆေးရွေလည်းပေးအပ်ခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။မြန်မာနိုင်ငံမှာရောက်ရှိနေတဲ့အိန္ဒိယနိုင်ငံသားကြီးအတွင်းဝင် Harsh Shringla နဲ့အိန္ဒိယတပ်မတော်ကြီးတပ်ဦးစီးချုပ်ဗိုလ်ချုပ်ကြီး MM Nirafnia နေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံဒေါ်ဆန်းစုကြည်တပ်မတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့တရားတွေ့ဆုံခဲ့ပြီးနှစ်နိုင်ငံကြားကိစ္စရပ်ကိုဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံသားကြီးဝန်ကြီးလည်းဖြစ်တဲ့ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံရမှာတော့ကလတန်ဘတ်ဆောင်ဖွံ့ဖြိုးရေးစီမံကိန်းအိန္ဒိယမြန်မာထိုင်းသုံးနိုင်ငံချိတ်ဆက်မဲ့လမ်းတိဆောက်ရေးပါဝင်နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်ရေးအစီအစဉ်တွေကိုဆွေးနွေးခဲ့ရလို့လဲနိုင်ငံသားဝန်ကြီးဌာနနိုင်ငံရေးရာဦးစီးဌာနညွှန်ကြားမှုချုပ်ဦးအောင်ကိုက VOE ကိုပြောပါတယ်
ဟိုဒီနိုင်ငံကိုဗစ်တိုက်ဖျက်ရေးအတွက်ပူးပြီးပေးဖို့ရတယ်ပြီးတော့ဆေးကန်ဒီဆေးဆေးပေါ့ကအတော့သုံးတောင်ပြီးပါတယ်ပြီးတော့အဓိကတော့ကျွန်တော်တို့နိုင်ငံဆက်ဆံရေးဘက်ကပေါ့နော်ပြီးတော့သူလက်ရှိဆောင်ရွက်နေတဲ့ပူးပေါင်းဆောင်ရွက်တွေပေါ့နော်အချိန်ပေါ့မပြတ်ဆောင်ရွက်သွားနိုင်ဖို့ပေါ့နော်
အိန္ဒိယစီကြောဦးစီးချုပ်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာဒီနေ့မှာပဲတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့လည်းတွေ့ဆုံခဲ့ပြီးနှစ်နိုင်ငံကြားလုံခြုံရေးကိစ္စနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။နိုင်ငံတော်အတိုင်ပင်ခံဒေါ်ဆန်းစုကြည်နဲ့တွေ့ဆုံရမှာတော့အိန္ဒိယအစိုးရကမြန်မာနိုင်ငံအတွက်ပေးရတဲ့ကိုဗစ်ကုသဆေးအလုံး3000ကိုပေးရခဲ့ကြောင်းလည်းမြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်။အမေရိကန်ဘာဝင်ကမ္ဘာနိုင်ငံကြီးတချို့စမ်းသပ်ကုသပေးနေတဲ့Remdes Sevilla ထိုးစီဟာကိုဗစ်ကုသရေးမှာအထိုက်အလျအောင်မြင်မှုရရှိနေပေမဲ့ကမ္ဘာ့ကျန်းမာရေးဘွယ် WHO ကတရားဝင်အသိမှတ်ပြုထားတာမရှိသေးကြောင်းလဲကျန်းမာရေးနဲ့အာဂါဝန်ကြီးဌာနဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ငင်ကြီးက VOA ကိုပြောပါတယ
် WHO ကနေပြီးတော့ဒီရောဂါအတွက် COVID-19 အတွက်ကုသမယ်ဆေးဆိုပြီးတော့လည်းမထွက်သေးပါဘူးသို့တော့ Remdes Sevilla တို့ဘာလို့ဒီထိုးစီတွေအားဆိုရင်ဖေးရုံတည့်ရက်ကို30ရာခိုင်နှုန်းလောက်တူဝါးစီတယ်။ငါကထားလို့ဖေးရုံဖေးရက်တက်ပြီးမှကောင်းမဲ့လူနာသူဆေးဆေးဒီဆေးကိုထိုးခြင်းပြီး9ရက်နဲ့တက်တာလေစသဖြင့်ဓာမျိုးတွေတော့သူစေတနာရလက်တွေရှိတာတော့ရှိပါတယ်။သို့တော့ဒါဟာလည်းဘလောက်ထိကောင်းတယ်သိကောင်းတယ်ဆိုတဲ့ဒီလိုသိတာထင်ရှားတဲ့ထောက်ထားတွေတော့မရှိသေးပါဘူး။
မြန်မာနိုင်ငံတော်အတိုင်ပင်ခံဒေါ်ဆန်းစုကြည်နဲ့စတင်မှာတရားကတွေ့ဆုံခဲ့တဲ့တရုတ်ကွန်မြူနတီဗဟိုကော်မတီနိုင်ငံရေးဘီရိုအဖွဲ့ဝင်မစ္စတာရန်ကျဲချီကလည်းတရုတ်နိုင်ငံအနေနဲ့ကိုဗစ်ရောဂါကာကွယ်ဆေးဈေးကွက်ကိုဖြန့်ချိရဲ့အခါမြန်မာနိုင်ငံကိုဦးစားပေးသွားမယ်လို့ပြောခဲ့ပါတယ်။ဒါပေမဲ့လည်းမြန်မာကျန်းမာရေးဝန်ကြီးဌာနကတော့ဒီရပိုင်းပြည်တွင်းဈေးကွက်ထဲပြန့်နှံ့နေတဲ့ကမ္ဘာကျန်းမာရေးအဖွဲ့ WHO ထောက်ခံချက်မရှိရဲ့တရုတ်နိုင်ငံထုတ်ကိုဗစ်ရောဂါကာကွယ်ဆေးရေးစုံစမ်းစစ်ဆေးဖို့ညွှန်ကြားချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေတရင်ပြပို့တာဖြစ်ပါတယ်